မြမဆိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ KIO ကချင်လွတ်မြောက်ရေးကိုယ်စားလှယ်အဖွဲ့တို့ဒီနေ့ကျင်းပတဲ့ငင်းချမ်းရေးဆွေးနွေးပွဲကနေအပြုသဘောဆောင်တဲ့ရလဒ်ကောင်းတွေရလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ကချင်ပြည်နယ်ရဲ့စစ်ဖက်ရေးရာအကြီးအကဲမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကလောလောဆယ်အပြစ်ရပ်ထားပြီးတော့တည်ငြိမ်မှုတွေရှိနေတယ်လို့ပြောပါတယ်။ကချင်ပြည်နယ်ဝန်ကြီးချုပ်ဦးလကြွန်ငန်းဆိုင်ကလည်းဒုက္ခတဲ့အရေးကူညီပေးနေတဲ့အခြေတွင်တဲ့ပတ်သက်ပြီးတော့ VOA ကိုဒီကနေ့ရှင်းပြပါရယ်တရုတ်နိုင်ငံရွှေလီမြို့မှာကျင်းပနေတဲ့ငင်းချမ်းရေးဆွေးနွေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ဒေါခင်ဆိုးဝင်းကပြောပြပေးမှာပါရှင
်ဟုတ်ကဲ့ပါကချင်ပြည်နယ်မှာတနတ်တန်တွေဆဲပြီးဒုက္ခတွေတွေနေရရင်ပြန်နိုင်အောင်မြန်မာအစိုးရဘက်ကရော KIO ကချင်လူမျိုးရေးအဖွဲ့ကပါလှူလာနေကြတာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲကနေအနည်းဆုံးအပြည့်အခက်ရစဲရေးသဘောတူညီနိုင်နိုင်မယ်လို့လည်းမျှော်လင့်ထားကြတာပါ။ဒီနေ့မနေ့အစည်းအဝေးက 9:30 မှာစပြီးတော့ခေတ္တရန်နာချိန်တွေရှိပါတယ်။နောက်ထမင်းစားပြီးတဲ့အချိန်မှာတော့ KIO ဘက်ကနေပြီးတော့ဌာနချုပ်ကိုပြန်ပြီးတော့ညှိနှိုင်းတာတွေတင်ပြဖို့ရှိတဲ့အချိန်လိုတယ်ဆိုတဲ့အတွက်ကြောင့်မလို့မြန်မာကိုယ်စားလှယ်ဘက်ကအချိန်ပေးပြီးတော့အခုစောင့်ဆိုင်းနေပါတယ်။အဲ့ဒီအချိန်မှာပဲအခုကျမတရင်မပို့ခင်ချိန်လေးမှာပဲ KIO ကိုစလေအဖွဲ့ကဗိုလ်ချုပ်ခွန်မောင်ကလာပြီးတော့ကြောင်းကြပါတယ
်အခုခရီးဆိုင်ရေးစာချုပ်နိုင်တဲ့အဆင့်ရောက်ဖို့အတွက်ကြိုတင်သဘောတူညီချက်တွေနောက်လှုပ်ဆောင်ချက်တွေနားလည်မှုတွေလုပ်ရဲတပ်ပကနေပြောတာကပြစ်ခတ်လက်ခံစာချုပ်ချုပ်ချင်တယ်ကျွန်တော်တို့ပြောတာလည်းပြစ်ခရီးဆိုင်စာချုပ်နိုင်တဲ့အဆင့်ရောက်ဖို့အတွက်ကျွန်တော်ပြင်ဆင်ရအောင်မယ်အချင်းချင်းမှာတော့ဒါဒီအဆင့်ရောက်သွားမယ်လို့ကျွန်တော်ယုံကြည်ပါတယ်
ဒီဆွေးနွေးပွဲမစခင်နဲ့ရန်နာချိန်တွေမှာကျမမြောက်ပိုင်းတိုင်းတိုင်းမှုဘွေမှုချုပ်ထွန်းထွန်းတော်ကိုလည်းတွေ့ဆုံမြင်းမြန်းွင့်ရခဲ့ပါတယ်ဆွေးနွေးပွဲတွေနဲ့ညှိနှိုင်းနေတဲ့အချိန်တွေမှာပဲမြမစစ်တပ်ကနေစစ်ရှိန်တွေညှင့်နေတာတက်တွေတိုးချတာရိတ်ခါတွေဖြည့်တာနဲ့ပတ်သက်လို့မြင်းမြန်းတဲ့အခါမှာဘွေမှုချုပ်ထွန်းထွန်းနိုင်ကအခုလိုဖြေပါတယ်ရှင
်လောလောဆယ်ကကျွန်တော်တို့အားလုံးကိုကျွန်တော်တို့ဟိုထိတွေ့မှုနှဲပေါင်းအောင်ပေါ့လေဒါတွေထိမ့်သိမ့်ထားပါတယ်ထိမ့်သိမ့်တဲ့သူကသွားတာလာတာလှုပ်ရှားကြတာအကုန်လုံးကျွန်တော်တို့ဟိုလမ်းကြောင်းတွေပဲရသဆင်းနေကြကျွန်တော်တို့တတ်မှတ်ပေးပြီးကျွန်တော်တို့သွားခိုင်းတာပေါ့နော်အဲပုံမှန်လည်းကျွန်တော်တို့လမ်းကြောင်းတွေတိုင်းမှာသွားနေတာပါအဲအခုဒီကြုံမှုရောပါအောင်ဆောင်တဲ့ပိုင်းမှာတော့တော်တော်လေးတိရောက်မှုရှိပါတယ်သူတို့ဘက်ကလည်းဒါကျွန်တော်တို့ဘာမှဟိုပြစ်ကတ်တဲ့ခါမျိုးတော့တကြောင်မလို့မရှိသလောက်ဖြစ်သွားတာပေါ့ပြစ်ကတ်တဲ့ခါမျိုးလीအဲတော့ထပ်ပြီးတော့အမိန့်ညွှန်ကြားချက်ထုတ်ဖို့ဆိုတာတော့ကျွန်တော်တို့ကဒီရလက်ပုံမှာပဲမူတည်မှာပေါ့ဆွေးနွေးပွဲရလက်ပုံမှာမူတည်ပြီးတော့လောက်အောင်မှာဖြစ်ပါတယ်အဓိကတော့ကျွန်တော်တို့တတ်မှတ်နေတဲ့တော့ဘာဖြစ်လဲကျွန်တော်တို့အမိတ်နာခံမှုရှိတဲ့တက်မလို့ပဲကျွန်တော်တို့ကမိတ်ပေးလိုက်ရင်မိတ်ညွှန်ကြားချက်ထုတ်ပြန်လိုက်ရင်အားလုံးကလိုက်နာကြပါတယ်လိုက်နာပါလိုက်နာလက်နာကြပါတယ်ဒါကြောင့်မလို့ဒါနဲ့ပတ်သက်လို့တော့တိတ်သူပြောကြတာတော့မရှိဘူးဆိုတော့လေအဲသူတို့ပြန်ပြီးတော့အဖြေသိမ်းဖို့ဆိုတဲ့အပိုင်းအားလည်းကျွန်တော်တို့ကအဆင်ပြေပါတယ်တိတ်ပြဿနာမရှိပါဘူးနားလည်အောင်ရှင်းပြလို့လည်းရပါတယ်အဲတော့ကျွန်တော်တို့ကအဓိကမိတ်နာခံမှုရှိတဲ့တက်မလို့ဖြစ်တဲ့ကြောင့်မလို့ဒါအတွက်ကြံစည်မရှိပါဘူ
းမြန်မာစစ်တပ်က KIA ပေါ်ထိုးစစ်စင်တာတွေကြောင့်စေဘေးဒုက္ခတွေပေါ်ကနေတိတ်ရှောင်နေရတဲ့ဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်လို့လည်းကချင်ပြည်နယ်ဝန်ကြီးချုပ်ဦးလဇွန်ငန်းဆိုင်ကိုကျွန်မမေးမြန်းခွင့်ရခဲ့ပါတယ်
။ကျွန်တော်တို့ကချင်ပြည်နယ်အစိုးရအဖွဲ့ရဲ့ကိုကဲမှုအောက်မှာရှိတဲ့နေရာတွေမှာ IDP camp ပေါင်းက133ခုရှိပါတယ်။လူရေ3,800ရှိပါတယ်။ဒီဟာကိုကျွန်တော်တို့ဒီတစ်နှစ်နဲ့6လတစ်နှစ်နဲ့8လရှိနေတဲ့အချိန်ကာလအတွင်းတွင်းမှာကျွန်တော်ကချင်ပြည်နယ်အစိုးရအနေနဲ့အဲ့မှာရှိတဲ့ IDP camp တွေအားလုံးကိုဟိုအဆက်ဆက်ရအဆင်ပြေအောင်ကျွန်တော်စူးစမ်းနိုင်ခဲ့တယ်။ဥပမာအဖြစ်သူတို့နဲ့အတူပါလာနေတဲ့ကလေးတွေကိုလည်းပဲအားလုံးပညာသင်ကြားနိုင်အောင်ဆောင်ရွက်ပေးတယ်။ကျန်းမာရေးစောင့်ရှောက်မှုအနေနဲ့ဆိုရင်ယနေ့အချိန်ထိဒီလိုလူအများစုဝေးနေထိုင်တဲ့နေတဲ့နေရာတွေမှာဖြစ်လက်ဖြစ်တာရှိတဲ့ဒီကျန်းမာရေးရကုသတက်တဲ့ယောဂါမျိုးယနေ့အချိန်ထိမဖြစ်ခဲ့ပါဘူး။ပြီးတော့ဒီအဲ့မှာဖြစ်နေတဲ့ဒဏ်ရာရတဲ့ဟိုခီးတွိုင်းနဲ့ပေါ့လေတရားရခဲ့တာလို့နောက်ပြီးတော့ဒီ IDP ကမနေနဲ့ကျမရေးစောင့်ရှောက်မှုလုပ်ငန်းကြီးဆိုရင်ဆေးရုံမှာလည်းကျွန်တော်တို့ကအချင်းနဲ့အစိုးရအနေနဲ့ဒါ free ပဲသူတို့ဟိုကုန်ကျစရိတ်အားလုံးတာဝန်ခံပေးတာရှိပါတယ
်ဒီနေ့ဆွေးနွေးပွဲကိုတရုတ်နိုင်ငံကအာရှဖြစ်လက်ခံကျင်းပပေးနေတာဖြစ်ပါတယ်ပြည်တော်စုအစ်စ်ငင်းချမ်းရေးဖော်ဆောင်မှုအဖွဲ့ကိုဝန်ကြီးဦးအောင်မင်းနဲ့ဦးဦးမြင့်တို့ဦးဆောင်ပြီးတော့ကာကွယ်ရေးဝန်ကြီးဌာနဒုတိယဗိုလ်ချုပ်ကြီးမြင့်စိုးမြောက်ပိုင်းတိုင်းတိုင်းမှုဘုံမှုချုပ်ထွန်းထွန်းနိုင်အရှိမြောက်ပိုင်းတိုင်းမှုဘုံမှုချုပ်အောင်စိုးတို့ကဦးဆောင်နေတာဖြစ်ပါတယ် KIO ကိုယ်စားလှယ်အဖွဲ့ကိုတော့ဆရာကြီးဦးစွန်လွတ်ကံဗိုလ်ချုပ်ကွမ်ဘောဘုံမှုကြီးစော်တော်တို့ကဦးဆောင်နေတာဖြစ်ပါတယ်ဒီဆွေးနွေးပွဲကို UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားများ Federal Council ရှမ်းပြည်မြောက်ပိုင်းတပ်မတော်ရှမ်းပြည်တောင်ပိုင်းတပ်မတော်နဲ့ NDAA မိုင်းလာလက်နက်ကိုင်အဖွဲ့တို့ရဲ့ကိုယ်စားလှယ်တွေကလည်းတက်တည်အဖြစ်တက်ရောက်နေကြတာတွေ့ရပါတယ်ရှင်ဒီဆွေးနွေးပွဲသတင်းနဲ့ပတ်သက်ပြီးတော့ နောက်ဖြစ်ထွန်းတိုးတက်မှုတွေကိုဆက်ပြီးတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။